ဒီမြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်များညီလာခံရဲ့မနေ့ညနေပိုင်းကအစီအစဉ်မှာဒီစစ်အာဏာရှင်တွေရဲ့လုပ်ရက်တွေကိုဗမာများကပြုလုပ်တယ်ဆိုတဲ့စကားအသုံးနှုန်းပေါ့အဲအဲ့လိုသုံးနှုန်းခဲ့တာနဲ့ပတ်သက်ပြီးတော့ဗမာတိုင်းရင်းသားတွေဘက်ကကန့်ကွက်တယ်လို့သိရတယ်ရှင်။ဆိုတော့လက်ရှိမှာဘယ်လိုအခြေအနေရှိတာလဲရှင်။
ကျွန်တော်လည်းဒီမနေ့ကပွဲမစခင်ကျွန်တော်ရှင်းပြတာတစ်ခုရှိတယ်ကျွန်တော်တို့ကအာဂျန်ဒါအရ resource person တွေ academy တွေကိုခေါ်တာဖြစ်တယ် academy တွေကပြောဆိုတဲ့ပုံမှာတိုင်းဒါနိုင်ငံကြီးတွေပြောကြတဲ့ခါမှာဗမာတွေကိုထိခိုက်တာမျိုးဖြစ်ကောင်းဖြစ်နိုင်တယ်ပေါ့ဗမာနဲ့တိုင်းဒါကြပဋိပက္ခတွေဗမာတွေနဲ့တိုင်းဒါဒီခွဲခြားဆက်ဆံမှုကြီးကိစ္စကိုဒါသူတို့ပြောကြတာပေါ့နော်ဒါက academy ရှိကြောက်ပဲဖြစ်တယ်သူတို့ရဲ့ shadow တွေ့ရှိချက်သူတို့ရဲ့ research paper ကိုသူတို့လာပြောတာပဲဖြစ်တယ်ဒါကညီလာခံစာတမ်းလည်းမဟုတ်ဘူးညီလာခံကုသလေကရှင်းတာလည်းမဟုတ်ကျွန်တော်တို့ရဲ့သဘောထားအမြင်ကတော့ရည်ရွယ်လေးပဲကျွန်တော်တို့အားလုံးလက်တွဲပြီးလုပ်မယ်ပေါ့ဒါပေမဲ့လည်းဒီ academy တွေရှုထောက်ကပြောဆိုတဲ့အပေါ်မှာသူတို့ရဲ့တုံ့ပြန်ချက်ကညီလာခံကိုထိခိုက်စေတာမျိုးတော့ကျွန်တော်တို့တွေ့ရတာပေါ့နော်ကျွန်တော်တို့လည်းစိတ်မကောင်းအောင်ပေါ့
ဒီလိုကန့်ကွက်တယ်ဆိုတဲ့အကြောင်းကိုဒီညီလာခံဘက်ကတာဝန်ရှိသူတွေကိုဗမာတိုင်းရင်းသားတွေဘက်ကတင်ပြထားပြီလားရှင်ဘယ်လိုတွေတင်ပြထားလဲရှင
်ကန့်ကွက်တယ်ဆိုတော့ကျွန်တော်တို့ချင်းမကြီးကော်မတီတို့သူတို့တင်ထားတယ်ဒီပေါ်မှာလည်းကျွန်တော်တို့ညပေးချဆွေးနွေးကြတယ်အဲ့ဒါက line ပေါ်ကိုသူရောက်သွားပြီးတော့ဘယ်လိုပြန့်နှံ့သွားလဲတော့ကျွန်တော်တို့မပြောတတ်ကျွန်တော်တို့ကဗမာဆိုပြီးတော့မှအဲ့လိုမျိုးနှိပ်ကွပြီးပြောဆိုတာမျိုးကတော့မရှိဘူးကျွန်တော်တို့ချင်းချင်းကြမှာဒါပေမဲ့ academy တွေကတော့ပြဿနာပဋိပက္ခအကြောင်းရင်းတွေကိုမြင်တဲ့အခါမှာပြဿနာမောင်းနှင်သူကဘာလို့ဖြစ်ကြောင်းဒါလူမျိုးကြီးကိစ္စတွေပါလာတယ်အဲ့ဒီပါလာတဲ့အပေါ်မှာဒါသူတို့ကဟိုစိတ်မကောင်းဖြစ်ပြီးမကျေနပ်ချက်တွေပဲဖြစ်တယ်ပေါ့နော်အဲ့လိုဖြစ်လာမယ်ဆိုရင်သူတို့ဘက်ကအကန့်ကွက်မယ်သူတို့ချင်းချင်းပြန်ဆုံပြီးတော့မှညီလာခံတွေထပ်တင်လဲထွက်မယ်ဆိုတဲ့ပုံစံမျိုးတော့ကျွန်တော်တို့စာရေးခဲ့တယ်ကျွန်တော်တို့အနေနဲ့ကအဲ့လိုလည်းမဖြစ်စေချင်ဘူးဒါကညီလာခံတက်ရောက်တဲ့ကုစလေတွေကပြောဆိုတဲ့စကားလည်းမဟုတ်ကျွန်တော်တို့ resource person ကိုခေါ်တဲ့ရည်ရွယ်ချက်ကလည်းရှင်းလေးပဲအထူးကနိုင်ငံရေးအသိပညာဘူးပြကြကိုရပြီးတော့မှနောက်နေ့တွေဆွေးနွေးတဲ့အခါမှာနီးစနစ်ကြကြနဲ့နိုင်ငံရေးအတိတ်ပဲပေါ်ဆောင်တဲ့ဆွေးနွေးမှုတွေဆက်လာမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ကဒီ resource person တွေဒီ academy တွေကိုခေါ်တယ
်ဆိုတော့ဒီနေ့မနက်ပိုင်းမှာအကိုရိုးဘက်ကလည်းဒီဗမာအဖွဲ့တွေဘက်ကိုရှင်းပြခဲ့တယ်ပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့လက်ရှိမှာဘယ်လိုအခြေအနေရှိလဲရှင်ဒီနေ့ညီလာခံကိုဗမာတိုင်းရင်းသားတွေဘက်ကတက်ရောက်လာရှင်
တက်ရောက်တယ်အကုန်လုံးတက်ရောက်တယ်အခုလောလောဆယ်ကတော့လည်းဘာမှတော့မဖြစ်သေးဘူးပေါ့လေဒါကျွန်တော်တို့ကပြန်ပြီးတော့တွေ့ဆုံပြီးတော့သူတို့နဲ့ပြန်ပြီးဆွေးနွေးဖို့တော့လူမယ်ပေါ့လေသူတို့ကောင်းဆောင်နေတဲ့ကျွန်တော်တို့ကပြန်ပြီးတော့ညှိနှိုင်းရမှာအဓိကကတော့မလူလာတဲ့ပြဿနာတွေမဖြစ်စေချင်လို့ပါစီစီလုံးလုံးရှိစေချင်တယ်စီစီခင်ခင်နဲ့ဒီပွဲကိုပြည့်စုံရှင်းရှင်းပြီးသွားစေချင်တယ်နောက်ရင်းရှင်းမှလည်းလက်တွဲဆောင်ရွက်ချင်တယ်အဲ့ဒါကြောင့်မလို့ဘာမဟုတ်ခဲ့စကားရက်တစ်ခုနှစ်ခုပေါ်မှာတယောက်နဲ့တယောက်ကိုတွေးကွဲသွားတာမျိုးကိုကျွန်တော်တို့ကမလူလာဘူ
းအဲနောက်တစ်ခုကပေါ့ဒီညီလာခံကိုတက်ရောက်ဖို့ဗမာတိုင်းရင်းသားကိုယ်စားလှယ်တွေထဲမှာဒီအစ္စလာမ်ဘာသာဝင်နှစ်ယောက်ပါလာခဲ့တယ်လို့သိရတယ်ရှင်။သူတို့အနေနဲ့တော့တက်ရောက်ခွင့်မရဘူးလို့သိရတယ်။အဲ့ဒါကဘယ်လိုဖြစ်တာလဲရှင်။နည်းနည်းလောက်ရှင်းပြပေးပါအောင်ရှင်
။အဓိကကတော့ကျွန်တော်တို့ကမြန်မာနိုင်ငံရဲ့တိုင်းဒေသကြီးငယ်ကုသလေတွေကိုခေါ်တာပေါ့နော်။ဒီကိစ္စကကျွန်တော်တို့နဲ့လည်းမဆိုင်ဘူးပြောလို့ရတယ်။ကျွန်တော်တို့ကသူ့ရဲ့ကုသလေ like focus သူကသူတည်ယုံပြီးတော့မှဗမာတွေဆိုရင်ဗမာတွေကုသပြုမွန်ဆိုရင်မွန်ကုသပြုနိုင်တဲ့ကိုယ်စားပြုမှုကိုသူတို့ညီမျိုးအတွင်းနဲ့ရွေးချယ်ခိုင်းတာဖြစ်တယ်။အဲ့ဒီမှာဖြစ်သွားတာသူတို့ပြန်သွားတယ်။အဲ့မှာ online တွေမှာလည်းသူတို့ကပြောဆိုနေမှုကြီးရောကျွန်တော်တို့တွေ့ရပါနော်ဒီပုံမှာတော့ကျွန်တော်တို့ဘာမှတော့မတုတ်ပြန်ဘူးမကျွန်တော်တို့ပြောလို့ရတာတခုကကျွန်တော်တို့မောင်းထုတ်ကြလည်းမဟုတ်ဘူးအမှန်တကယ်ဒီကိစ္စကဗမာတွေကိုယ်တိုင်ကပြန်ရှင်းရမယ့်သဘောဖြစ်သွားတာအဲ့ဒါကိုအခုထိကျွန်တော်တို့မတွေ့ရဘူးပေါ့အမှန်တကယ်သူတို့အနေနဲ့ပြန်ဖိနှိပ်ရမှာဘာလို့သူတို့ခေါ်လာတဲ့လူတွေကျွန်တော်တို့ကအများတို့မပြီးတက်ဘူးအများတို့ကတက်လို့မရဘူးလို့ပြောထားတာတော့မရှိဘူးဒါပေမဲ့ကျွန်တော်တို့ကမလူလာတဲ့ကြံစည်တွေဖြစ်လာမှာဆိုတာကဒီကျွန်တော်တို့ကမြန်မာနိုင်ငံရဲ့တိုင်းဒေသကိုပဲအခြေခံတဲ့အတွက်ကြောင့်သူတို့ကမြန်မာနိုင်ငံရဲ့တိုင်းဒေသဖြစ်သူကမကြည့်ဘူးနိုင်ငံသားဖြစ်တော့ပြင်မှတ်ပြီးတယ်ကျွန်တော်တို့စိုးရိမ်မှုကဘာသာရေးကိုဆွဲကြည့်ပြီးတော့မှဘာသာရေးရှုထောင့်နဲ့တင်ပြလာမှာမြန်မာနိုင်ငံတိုင်းသားမဟုတ်တဲ့လူကြတော့ကျွန်တော်တို့ရဲ့ခက်ကြီးရမှာတော့မဝင်ဘူးပေါ့အဲတကယ်လို့စိတ်ဝင်စားရတဲ့ဆိုရင်တော့လိလာပြီးနေတော့ကျွန်တော်တို့တက်ရောက်ခွင့်ပေးမယ်ဘလို့ဆိုတာကတင်းတင်းချင်းချင်းမှာတခုခုဒီအားလုံးပြောလာတဲ့အခါကျရင်နံပါတ်1ဖြည့်ရှင်းရမှာတော့ဗမာလူမျိုးပေါ့
ဟုတ်ကဲ့ပါရှင်အခုလိုဖြည့်ကြပေးတာကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါ